American ပြည်ထောင်စုမှာဒီကနေ့အင်္ဂါနေ့လွှတ်တော်ပြန်စတင်ပြီဖြစ်ပြီးတော့ထက်လွှတ်တော်ရောအောက်လွှတ်တော်ကိုပါ Republican တွေကထိန်းချုပ်လိုက်ပါတယ်။သူတို့ကဒီ Thermal Break Obama ရဲ့ငွေဝါဒတချို့ကိုပြန်ပြောင်းပြဖို့ဆုံးဖြတ်ထားပါတယ်။မနေ့နယူမာလာမှာတက်တန်းဝဲရွေးကောက်ပွဲကျင်းပပြီးတော့ Republican နှစ်ကြာကြီးအတွင်းမှာအမတ်နေရာအများဆုံးအနိုင်ရရှိခဲ့ပြီးတဲ့နောက်လွှတ်တော်ရဲ့နှစ်နှစ်တက်တန်းကိုဒီကနေ့စတင်တာဖြစ်ပါတယ်။အောက်လွှတ်တော်ရဲ့အမတ်နေရာ435နေရာမှာ246နေရာအနိုင်ရခဲ့ပြီးတော့ဒါဟာနှစ်ပေါင်း80အတွင်းမှာအမတ်နေရာအများစုအတွက်အကြီးမားဆုံးအနိုင်ရမှုလည်းဖြစ်ပါတယ်။အထက်လွှတ်တော်အမတ်နေရာ100မှာလည်း55နေရာအနိုင်ရခဲ့ပါတယ်။အထက်လွှတ်တော်ရဲ့အဓိကလုပ်ငန်းတာဝန်ကတော့ Keystone ရေနံပိုက်လိုင်းကိစ္စကိုခွင့်ပြုပေးဖို့ဖြစ်တယ်လို့အခုတက်လာတဲ့အထက်လွှတ်တော်အမတ်အများစုရဲ့ခေါင်းဆောင် Mitch McConnell က CNN သတင်းဌာနကိုတင်ကုန်နေနေမှာပြောပါတယ်။အဲ့ဒါဆိုရင်တော့အလုပ်နေရာတွေအများကြီးဖန်တီးပေးနိုင်မယ်လို့သူတို့ကထောက်ခံသူတွေကပြောပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့တခြားနိုင်ငံတွေကိုစွန့်ရင်အတွက်မိခိုးအားကိုးနေစရာလည်းမလိုတော့ပါဘူးတဲ့။အတိုက်ခံဒီမိုကရက်တစ်တွေကတော့ဒါဟာသဘောကဘေးအန္တရာယ်ဆန်ရကပ်ဘေးစိုးကြီးကျလာနိုင်တဲ့အနေနဲ့ရှိပြီးတော့ရလာမယ့်အလုပ်နေရာတွေဟာလည်းတချို့ဟာယာယီသဘောအတွက်ပဲဖြစ်နိုင်မယ်ဆိုပြီးတော့ပြောဆိုပါရခင်ဗျာ။